ခိုင်ပြည်နယ်ရဲစုံစမ်းစစ်ဆေးဖို့ဖွဲ့စည်းထားတဲ့ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးဖွဲ့ကိုမြန်မာအစိုးရကလက်မခံဘူးဆိုရင်နိုင်ငံတကာရဲ့ယုံကြည်မှုကိုယော့ချစေပြီးစန့်ကျင်ဝေဖန်တာတွေပုံမမြင့်တက်လာနိုင်တဲ့အကြောင်းမြန်မာအရေးတုံ့တက်သူတွေကတုံ့တက်ကြပါတယ်။ဒါအပြင်ပြည်တွင်းအခြေအနေမှန်ကိုတင်ပြဖို့လူအခွင့်အရေးတစ်ခုလည်းဆုံးရှုံးသွားနိုင်တယ်လို့တုံ့တက်ကြပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံကလာခွင့်မပြုဖို့မြန်မာတန်ယုံတွေကိုလိုအပ်သလိုညွှန်ကြားကာကွယ်သွားမယ့်အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်ကပြည်သူ့လွတ်တော်အစည်းအဝေးမှာပြောဆိုခဲ့တာဟာအယတ္တအစိုးရရဲ့ပုံရိပ်ကိုထိခိုက်စေနိုင်တယ်လို့အကဲကတ်တွေကသတိပေးနေကြတာဖြစ်ပါတယ်ကုလသမဂ္ဂလူခွင့်ရေးကောင်စီကရခိုင်ပြည်နယ်အရေးစုံစမ်းဖို့အတွက်ဖွဲ့စည်းခဲ့တဲ့အချက်အလက်ရှာဖွေရေးအဖွဲ့ Fact Finding Mission ကိုလက်မခံဘူးဆိုရင်မြန်မာအစိုးရအပေါ်နိုင်ငံတကာကယုံကြည်မှုတွေကြာဆင်းလာနိုင်ကြောင်းနိုင်ငံတကာရေးရာသုံးသပ်သူဒေါက်တာခင်စောဝင်းကသုံးသပ်ပါတယ်
အကျိုးများရတော့ဘာမှမမြင်ဘူးမထိခိုက်မှုကများမယ်နော်ငင်းဆန်လေးလို့ကပြောမယ်ဆိုရင်ပြဿနာပျောက်သွားမှာမဟုတ်ဘူးလေဟိုတပါတီဆိုရတော့စစ်ဆိုရတော့ဆိုလို့ရှိရင်ဒီမျိုးအခုကဒီမိုကရေစီဆိုရဖြစ်လာပြီးတော့ငင်းတဲ့ဆိုရကျတော့အင်မတန်ရုပ်ဆိုးတယ်ဒီမှာအခုတောင်ဖြစ်နေပြီလေဆိုတော့ပို့ဆိုးလာမှာပဲဒီဒီမိုကရေစီဆိုရရောဒီဒီမိုကရေစီခေါင်းဆောင်ရောပြောမယ်ဆိုရင်နိုင်ငံတကာဝိုင်းပြီးတော့ဝေဖန်နေကြတယ်ရှုတ်ချနေကြတယ်နော်အယုံရှိမရှိဘူးပြောနေကြတယ်အခုလိုလုပ်ချင်အဖြစ်ခုနပြောတဲ့စိတ်ဆန္ဒတွေအမြင်တွေကပို့ပြီးတော့ပြင်းထန်လာမယ်
2012ခုနှစ်ကစလို့လူမှုအတိုင်းဝိုင်းကြဖြစ်ပွားတဲ့ပြိပခတွေကြောင့်မတီးမငြိမ်အခြေအနေတွေကြုံတွေ့နေရတဲ့ရခိုင်ပြည်နယ်မှာလုံခြုံရေးအာဏာပိုင်တွေကလူခွင့်ရေးချိုးဖောက်တာတွေကျူးလွန်နေကြောင်းဆွဆွဲချက်တွေအပေါ်စုံစမ်းဖို့ကုလသမဂ္ဂကချက်လက်ရှာဖွေရေးအဖွဲ့စီလွတ်ဖို့စီစဉ်ထားတာဖြစ်ပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂရဲ့အစီအစဉ်ဟာလက်တွေ့အခြေအနေကိုထင်ရှားမှုမရှိဘူးဆိုပြီးမြန်မာအစိုးရကကန့်ကွက်ထားတာပါ။လူခွင့်ရေးအတွက်ဆောင်ရွက်နေတဲ့ Equality မြန်မာရဲ့ Director ဦးအောင်မျိုးမင်းကတော့မြန်မာအစိုးရအနေနဲ့ကုလသမဂ္ဂရဲ့အစီအစဉ်ကိုလက်မခံဘူးဆိုရင်အခြေအနေမှန်ကိုတင်ပြဖို့အခွင့်အရေးလဲဆုံးရှုံးနိုင်ကြောင်းပြောပါတယ
်။လူခွင့်ရေးချုပ်ဖောက်မှုတွေမရှိပါဘူး။ဒါကိုအမှန်တကယ်ဆောင်ရွက်နေပါတယ်ဆိုတဲ့အချက်ကိုတက်သေးပြနိုင်မှုအတွက်အခွင့်အလမ်းတစ်ခုလည်းလွတ်သွားနိုင်တယ်။တကယ်လို့မရှိဘူးဆိုမရှိဘူးဆိုတော့တက်သေးပြနိုင်မှုအတွက်ကျွန်တော်တို့အခွင့်အလမ်းရှိမယ်။ဆုံးသက်စစ်ဆေးတဲ့သူတွေကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့မရှိဘူးဆိုမရှိဘူးဆိုတင်ပြကြမှာပဲအဲ့တော့တကယ်လို့များကိုယ့်ဘက်ကခိုင်လုံပေမဲ့စုံစမ်းမှုခွင့်မပြုတဲ့အတွက်ကြောင့်မို့လို့ဒါတွေကိုဆုံးရှုံးသွားတဲ့အရာမျိုးဖြစ်လာနိုင်တာတစ်ခုပါ
လူခွင့်ရေးချိုးဖောက်မှုတွေအမှန်တကယ်ရှိနေတယ်ဆိုရင်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုကိုမရရှိတာကြောင့်ချိုးဖောက်သူတွေဟာပုံမကျွလွန်နိုင်သလိုချိုးဖောက်ခံရသူတွေကအစိုးရကိုအယုံကြည်မရှိဖြစ်ပြီးတိုင်းပြည်အတွက်ရေရှည်ထိခိုက်နိုင်ကြောင်းလည်းသုံးသပ်ပါတယ်ဒုတိယဝန်ကြီးဦးကျော်တင်ကပြည်သူ့လွတ်တော်အစည်းအဝေးမှာရှင်းလင်းပြောကြားစဉ်မှာရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးဒုတိယတမရဦးမြင့်စွေခေါင်းဆောင်နဲ့စုံစမ်းရေးကော်မရှင်ကဆောင်ရွက်နေတာရှိတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ကလည်းလေ့လာစုံစမ်းတာတွေဆောင်ရွက်နေကြောင်းတင်ပြထားပါတယ်။ဒီအချက်ပေါ်မှာဒေါက်တာခင်စောဝင်းကသူ့အမြင်ကိုအခုလိုပြောပါတယ်
။ဒုတိယတမရတရားနဲ့လှုပ်သွားတဲ့စုံစမ်းကော်မရှင်ကဒီရဲမှာဒါမှပြေပြီးတော့ဆောက်ခံမှုကမရှိဘူးเนาะအစကဒီလိုသမီးလုပ်တဲ့ဟာမျိုးပဲဖြစ်တာလူရပြေတာမှတောင်းပြီးမဆက်ဘူးနေအဲ့တော့ကော်ဖီအန်နာကော်မရှင်ကလည်းသူကအချိန်ကြီးပြတ်လောက်အောင်မယ်ဒီခုနဲ့ပြီးရောတတ်မှတ်လို့မရဘူးလေကိုယ်လည်းကိုယ့်တမကအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်နေတယ်เนาะကိုယ့်ဘက်ကလည်းလက်ရှိလုပ်နေတဲ့ဟာတွေကိုသူနဲ့လောလောဆယ်မထင်တော့သူကစေအချက်လက်ရှာဖွေကော်မရှင်သိနေတာပဲဘုရားနာခုတော့မရှိတော့မင်းတို့လာကြမလို့ဆိုလို့ရှင်လေပြောမယ်ဆယ်မလုံတော့ဘူးလေနော်အပြည့်စုံဘူ
းဥအောင်မျိုးမင်းရဲ့အမြင်ကတော
့ဥမြင့်ဆွေရဲ့ကော်မရှင်ကိုအများစုကသူ့ရဲ့နောက်ကျောင်းရဆိုဝင်ချောင်းမလို့ယုံကြည်မှုမရှိကြဘူးဒါအကြောင်းမလို့ဒီဟာနဲ့ပတ်သက်ပြီးတန်တရားတွေအများကြီးရှိတယ်ဒါကပထမတစ်ချက်ပါဒါကြောင့်မလို့နိုင်ငံတကာကနေပွင့်လင်းသောလွတ်လပ်သောကျွမ်းကျင်သောသူမျိုးကျွန်တော်ရှိဖို့အတွက်ထပ်မံတောင်းဆိုခြင်းဖြစ်တယ်လို့ကျွန်တော်ယူဆတယ်နောက်ကိုဖီအာနန်ရဲ့ကော်မရှင်ကိုပြောမယ်ဆိုရင်ကိုဖီအာနန်ရဲ့ကော်မရှင်မှာလူခွင့်အချက်ကိုစုံစမ်းစစ်ဆေးဖော်ထုတ်ဖို့တဲ့လုပ်ပိုင်ခွင့်လုံးဝမရှိပါဘူး။သူ့ရဲ့တာဝန်ကဖြစ်နေတဲ့အကြောင်းရင်းတွေကိုဖော်ထုတ်ပြီးတော့ဘယ်လိုဖြေရှင်းနိုင်မလဲဆိုတဲ့အကြံပြုချက်တွေပေးတာပဲဖြစ်ပါတယ်။အဲ့တော့ဒီနှစ်ခုရဲ့ကြားထဲမှာကျွန်တော်တို့အားလုံးလည်းယုံကြည်နိုင်တဲ့နိုင်ငံတကာကလည်းလေးစားထားတယ်။နောက်ပြီးလို့ရှိရင်လုပ်ပိုင်ခွင့်လည်းရှိတော့နိုင်ငံတကာစုံစမ်းစစ်ဆေးရေးကော်မရှင်တရက်ကိုဒါကြောင့်မလို့တောင်းဆိုတာဖြစ်တယ်လို့ကျွန်တော်အဲ့လိုပဲတွေးမိပါတယ်။
ကုလသမဂ္ဂလူခွင့်ရေးကောင်စီကတော့မြန်မာနိုင်ငံကိုစေလွတ်မဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုအိန္ဒိယနိုင်ငံကအင်ဒရာဂျိုင်စင်းကဥဆောင်ပြီးအဖွဲ့ဝင်တွေအဖြစ်သီရိလင်္ကာနိုင်ငံကရာဒီကာကူမာရာစွာမီ၊ဩစတြေးလျနိုင်ငံကခရစ္စတိုဖာစီဒိုတီတို့ဥဆောင်မှာဖြစ်ကြောင်းပြီးခဲ့တဲ့မေလတည်းမှာပဲကြေညာထားတာဖြစ်ပါတယ်။